သမ္မတဒေါ်နယ်ထရမ့်ဟာသူ့ပေါ်သဘောကျတယ်မကျဘူးဆိုတဲ့ပြင်းပြတဲ့သဘောထားခံစားမှုတွေကိုဖန်တီးပေးသူတယောက်ပါသူ့ရဲ့သမ္မတတက်တန်ရက်ပေါင်း100ပြည့်တဲ့အချိန်ဟာသူ့ဆက်လက်ကောင်ထယ်ဖော်နေစေနိုင်ငံသားရဲ့မူဝါဒတွေရဲ့တက်ရောက်မှုတွေပေါ်အငင်းပွားစရာတွေနိုင်ငံတကာတင်းမာမှုတွေဖြစ်နေတဲ့အချိန်ဖြစ်ပါတယ်သမ္မတထရမ့်ရဲ့တွေးခေါ်ယူဆချက်အရှိအလားအလာတွေနဲ့သူ့ရဲ့အစိုးပိုင်းဆောင်ရွက်ချက်တွေအပေါ်ပြင်းထန်တဲ့ဝေဖန်မှုတွေရှိနေတဲ့အခြေအနေတွေကိုအင်ဖြူရောဆိုင်ယာ VOA သတင်းတောက်ပီတာဟိန်လင်းကသတင်းပေးပို့ထားတာကိုတင်ပြပေးပါမယ်ရှင်။သမ္မတထရမ့်ရဲ့သမ္မတတာဝန်စတင်ထမ်းဆောင်တဲ့ပထမရက်ပေါင်း100အတွင်းရက်ပေါင်း99ရက်နေမှာပဲအမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေထဲမှာအကြီးအမားဆုံးစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်တဲ့နိုင်ငံသားရေးမူဝါဒကိုနိုင်ငံသားရေးဝန်ကြီး Rex Tillerson ကကုလသမဂ္ဂမှချပြပြောဆိုပါရယ်
The policy of strategic patience is over.
ဆီရှီတီးခံပြီးတဲ့မူဝါဒကကုန်သွားပါပြီ။ဆက်ပြီးတီးခံနေမယ်ဆိုရင်မြောက်ကိုရီးယားကနျူကလ িয়ার ပိုင်ဆိုင်နေတယ်ဆိုတာကိုလက်ခံနေတယ်ဆိုတဲ့အဓိပ္ပာယ်တက်ရောက်သွားပါလိမ့်မယ်
။ထရမ့်ကိုယ်တိုင်ကရက်တရားဆိုတာကိုတိတ်အရေးကြီးတယ်လို့သဘောမထားကြောင်းပြောပါတယ
်။ It's a false standard 100 days but I have
ချက်ပေါင်းတရားဆိုတဲ့တိုင်းတာချက်ဟာမာယွင်းတဲ့အရာတစ်ခုပါ။ဒါပေမဲ့ခင်ဗျားတို့ကိုကျွန်တော်ပြောချင်တာကရက်ပေါင်း100အတွင်းမှာကျွန်တော်တို့လှုပ်ဆောင်နိုင်တယ်လို့ဘယ်သူကမှမလုပ်နိုင်ခဲ့ပါဘူးလို့သမ္မတထရမ့်ကပြောသွားတာဖြစ်ပါတယ်။အင်ဖြူရောဝန်ထမ်းအရာရှိချုပ် Ryan Spreber ကထရမ့်ရဲ့အတွေးခေါ်ယူဆတွေကောင်းကြောင်ချီးကျူးပြောဆိုခဲ့တဲ့ဆိုတာကိုသမ္မတကရက်တရားပြည့်တဲ့အထိမ်းအမှတ်အဖြစ်တုံ့ချခဲ့ပါတယ်။အရှိလေပိုင်းကမြေပြင်စစ်ပွဲကိုအမေရိကန်ပြည်ထောင်စုကစိတ်မဝင်စားဘူးလို့ Spreber ကပြောပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတဘက်ရှာအယ်အာဆတ်လိုရန်ဘက်တွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်ထိန်းချုပ်လို့ရအောင်တော့အမေရိကန်အစိုးရကလှုပ်ဆောင်သွားမှာဖြစ်တယ်လို့ ISIS တွေကိုအမြင့်ပြချေမှုန်းရေးကိုလည်းဦးစားပေးလှုပ်ဆောင်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပဲဖြစ်ပြောဝေဖန်ရေးသမားတွေကတော့ထရမ့်ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာလွဲမှားမှုတွေနဲ့ပတ်သက်လို့ဝေဖန်ရှုံချကြပါတယ်။ငွေကိုလိုသလိုလှည့်ကစားနေတဲ့သူတွေအဖြစ်တရုတ်ကိုအမိတပ်ပေးမယ်အကြောင်းနဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့တွေကနေနှုတ်ထွက်ဖို့စဉ်းစားသွားမယ်ဆိုတဲ့အကြောင်းစတဲ့မဲဆွယ်စီယုံရေးကာလကပေးခဲ့တဲ့သူ့ရဲ့ကတိတွေကနေသူ့နောက်ပြန်ဆုတ်သွားတာကိုတိတိတသာတွေ့ရပါတယ်။ American တက္ကသိုလ်မဟာဌာနမှူး James Goldgear က Skype ပေါ်ကနေတစင် VOA ကိုအခုလိုပြောပါတယ
်။ I think the best thing I could say aboutThe first 100 days is that he's realized that the
position Mr. Singh and Kalarong ga tuye yatti pyo su chit de taraw mya alaw ma phit bu so ran ne tiyong ne Russia lo nangan myu re ko chin kat de tuye nilan ni ko pyan tong tat pho lo de so ra di prathama yet paung tia twin ma tu tabaw paw la ya lo pyo lo ya ba de
Athat lut daw ma ye nangan ye muwara san ya ajan pe pauk ku haung Richard Fontaine ga do pyan bet re ko an a tin twa aw lou nai ga de Trump mye aso bai muwara de chu ko chi chu pyo so ba de ဒါပေမဲ့သူရဲ့ခက်မှန်းလို့မရနိုင်တဲ့အရာတွေကအမေရိကန်ရဲ့မိတ်ဆွေတွေကိုဘဝင်မကျဖြစ်စေခဲ့တယ်လို့ဆိုပါတယ်
။ Allies don't like unpredictability and when you're talking about deterrence
မခက်မှန်းနိုင်တဲ့အရာတွေဆိုတာမဟာမိတ်တွေကမကြိုက်ကြပါဘူး။ချင်းချောက်ဟန်တားမှုတွေနဲ့ပတ်သက်ပြီးပြောဆိုတဲ့နေရာမှာခက်မှန်းလို့မရတဲ့အလေအထားကကောင်းတဲ့အတွေးခေါ်တစ်ခုမဟုတ်ပါဘူးဆိုပြီး Richard Fontaine ကပြောသွားတာဖြစ်ပါတယ်။အထက်လွတ်တော်မှမဲခင်းဟာအကြောင်းအရာကိစ္စအတော်များများမှာသမ္မတနဲ့အတိုက်အခံဖြစ်ခဲ့ပေမဲ့ကာကွယ်ရေးဝန်ကြီး James Mattis နဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster တို့အပါအဝင် Trump ဖွဲ့စည်းထားတဲ့မူဝါဒဆိုင်ရာချမှတ်တဲ့အဖွဲ့ကိုအလေးထားချီးကျူးပြောဆိုသွားပါတယ
် This National Security Team is a team that has been in combat
အမျိုးသားလုံခြုံရေးအဖွဲ့ထဲမှာပါဝင်တဲ့လူတွေဟာလွန်ခဲ့တဲ့15နှစ်ကကောင်းဆောင်မှုအပိုင်းမှာဆက်ဆက်လုပ်ကင်ခဲ့သူတွေဖြစ်ပြီးအနှစ်သာရရှိရှိထိတ်ဆုံးကိုရောက်အောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးအထက်လွှတ်တော်မှမဲခင်းကပြောသွားပါတယ်။ဒါပေမဲ့အန်ဒီရဲ့ရှိတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့သမ္မတထရမ့်အနေနဲ့ဘလို့ကင်တွယ်မလဲဆိုတာကိုတော့တုံးသက်သူတွေကြားခက်မှန်းပြောဆိုရခဲ့တဲ့အနေအထားမှာရှိနေတော့ပဲဖြစ်ပါတယ်။ရပ်ပေါင်းတရာနောက်ပိုင်းဆိုးရတဲ့အဖြစ်အပျက်တွေနဲ့ကြုံတွေ့လာရနိုင်တယ်ဆိုပြီးလူအများစုကစိုးရိမ်ကြပါပဲ။အခုရက်ထိတော့အဲ့ဒါတွေမတွေ့ရသေးပါဘူးရှင်။